အမေရိကန်နိုင်ငံအရှေ့တောင်ပိုင်းဒေသကတောင်ကိုရိုလိုင်းနားပြည်နယ်ချာစတွန်မြို့မှာရှိတဲ့အာဖရိကန်အမေရိကန်ဖျားရှိကိုကြောင်းမှာတင်းနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးလူ၉ဦးသေဆုံးခဲ့ရတဲ့အတွက်ဒေသခံတွေဝမ်းနည်းကြေကွက်နေကြကြမှာပဲပြစ်ခတ်မှုနဲ့ဆက်နွယ်သူတူကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်လူမျိုးရေးမုန်နှီးမှုပေါ်အခြေခံပြီးပြစ်ခတ်တပ်ဖြတ်ခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုပြည်ထောင်စုအစိုးရအရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်ပြစ်ခတ်မှုဖြစ်သွားခဲ့တဲ့နေရာနဲ့ကီလိုမီတာ400လောက်ဝေးတဲ့အိမ်နီးချင်းမြောက်ကာရိုလိုင်းနားပြည်နယ်အတွင်းကားနဲ့မောင်းသွားနေတဲ့အချိန်အသက်22နှစ်အရွယ်ဒိုင်လန်စတောင်းရူးဖ်ဆိုသူကိုရဲတပ်ဖွဲ့ကကြာသပတေးနေ့အစောပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်။ပုတ်ထွန်းနေ့ညကတနက်နဲ့ပြစ်ခတ်ခြင်းမပြုခင်ရူးဖ်ဟာအင်မနူအယ်အာဖရိကန်မက်သဒစ်အပစ်ကိုပယ်ဖျားကြောင်းအတွင်းမှာဖျားရှိခိုးနေကြတဲ့သူတွေနဲ့အတူတနာရီလောက်ဖျားကြောင်းထဲမှာထိုင်နေခဲ့တယ်လို့ချာစတွန်ရဲတပ်ဖွဲ့အကြီးအကဲဂရက်မူလန်ကသတင်းတောက်တွေကိုပြောပါတယ်သမရဘာရာကိုဘားမားကလည်းဒီပြစ်ခတ်မှုအတွက်ဝန်내ကြောင်းနဲ့တိရတ်နဲ့အကြမ်းဖက်ပြစ်ခတ်မှုနဲ့ဆိုင်တဲ့ကိစ္စကိုသူ့အနေနဲ့ထပ်ခါတလဲလဲပြောကြားခဲ့ရတဲ့အတွက်ဒေါသဖြစ်ရကြောင်းသမရအင်ဂျူရောကနေပြောကြားခဲ့ပါတယ
် I've had to make statements like this too many times communities like this have had to endure tragedies like this too many times
ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အကြိမ်ကြိမ်ပြောခဲ့ရပြီးဖြစ်တဲ့အကြောင်းဒီလိုမျိုးလူမှုအတိုင်းဝိုင်းအနေနဲ့အခုလိုစိတ်မကောင်းပွဲဖြစ်ရကိုကြိမ်ဖန်များစွာကြုံတွေ့ခံစားခဲ့ကြရအကြောင်းပြစ်ခတ်မှုနဲ့ဆိုင်တဲ့အချက်လက်အပြည့်စုံကိုမသိရသေးပေမဲ့တနတ်ကိုအလွယ်တကူရယူပိုင်ဆိုင်နိုင်သူတူကတပားသူတွေကိုနာကျင်အောင်လှုပ်လို့တဲ့ဆန္ဒရှိတာကြောင့်အပြစ်မဲ့တဲ့သူတွေနောက်တစ်ကြိမ်တေဆုံးကြရအကြောင်းသမ္မတဥပမာကပြောသွားတာဖြစ်ပါတယ်ပြစ်ခတ်မှုကြောင့်တောင်ကိုရိုလိုင်းနားပြည်နယ်အထက်လွှတ်တော်အမတ်တူဦးပါဝင်အမျိုးသား၃ဦးနဲ့အမျိုးသမီး၆ဦးတို့တေဆုံးခဲ့ရတာပါ